မရိကန်တီထောင်စုဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာပြစ်ခဲ့တဲ့တောက်ကြာနေကလူမဲအမျိုးသားတအုပ်ကိုတနက်နဲ့ပြစ်ခတ်ဖမ်းဆီးခဲ့တဲ့အတွက်တေဆုံးခဲ့တာကြောင့်လူဖြူရဲအရာရှိကိုတနူးအနေနဲ့ကရဲတပ်ဖွဲ့ကနေထုတ်ပယ်ခဲ့ပါတယ်။အရက်မူးနေတယ်လို့တန်တရားရှိခဲ့တဲ့လူမဲအမျိုးသားတအုပ်ဟာသူ့ကိုရဲတွေဖမ်းဆီးချိန်မှာရဲအရာရှိတအုပ်ရဲ့ကျင်ဆက်ကိုလူယူပြီးထွက်ပြေးဖို့ကြိုးစားခဲ့တဲ့အတွက်တနက်နဲ့ပြစ်ခတ်ဖမ်းဆီးခဲ့ပြီးတဲ့နောက်တေဆုံးခဲ့တာပါ။အဲ့ဒီပြည့်ရက်နဲ့ပတ်သက်လို့ဒုတိယရဲအရာရှိကိုတော့လာစာနဲ့ခွင့်ပေးခဲ့ပါတယ်။လူမဲမျိုးသားတအူရဲတွေဖမ်းဆီးထိန်းသိမ်းဖို့ကြိုးစားစဉ်တေဆုံးခဲ့တဲ့အတွက် Atlanta ရဲတပ်ဖွဲ့အကြီးအကဲ Erica Shields ကလည်း24နာရီအတွင်းရာထူးကနေနှုတ်ထွက်ခဲ့တယ်လို့အကြမ်းဖက်ဆန္ဒပြမှုတွေလည်းဖြစ်ပွားခဲ့ပါတယ်။ရဲကန္တာကိုမှတက်ဆင်ထားတဲ့ဗီဒီယိုကင်မရာအရာဝင်းဒီစားတောက်ဆိုင်ရဲ့ကားနဲ့မောင်းကြီးဝေရတဲ့လမ်းကိုအသက်28နှစ်အရွယ်Richard Brooks ရဲ့ကားကပိတ်ဆို့ထားပြီးကားထဲမှာလည်း Brooks အိပ်ပျော်နေတာတွေ့ရပါတယ်။ရဲရရှိ Garrett Roof ကနေအိပ်ပျော်နေတဲ့ Brooks ကိုတော်တော်လေးနှိုးခဲ့ရတာတွေ့ရပါတယ်။ဗီဒီယိုမှတ်တမ်းအရဆိုရင်သူတို့နှစ်ဦးလုံးကောင်းကောင်းမွန်မွန်စကားပြောနေပြီး Brooks အနေနဲ့သူဘယ်မျိုးရောက်နေတယ်လဲဇဝေဇဝါဖြစ်နေတယ်လို့ဘယ်စားတောက်ဆိုင်မှာရထားတယ်လဲဆိုတာလည်းသေချာမသိဘူးဖြစ်နေတာပါ။ဒုတိယရဲရရှိ Devin Brosnan ရောက်လာပြီး Brooks ရဲ့အရက်တောက်ထားတဲ့နှုံးကိုစစ်ဆေးရမှာမြင့်တက်နေတဲ့အတွက်သူ့ကိုလက်ထိတ်ခတ်ဖမ်းဆီးချိန်မှာအဖမ်းမခံဘဲရုံးကန်ဖို့ကြိုးစားခဲ့တာတွေ့ရပါတယ်။ရဲတွေက Brooks ကိုချုံနှောင်ပြီးညေပြင်းလှဲချဖမ်းဆီးချိန်မှာသူကရဲတအုပ်ရဲ့ကျင်ဆက်ကိုလူယူပြီးအဲ့ဒီရဲအရာရှိကိုချိန်ရွယ်ထွက်ပြေးဖို့ကြိုးစားခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်မှာရဲအရာရှိ Roof ကနေ Brooks ကိုတနက်နဲ့အနည်းဆုံး3ချိန်တစ်ခတ်ပြီးတဲ့နောက်Brooks ဟာလမ်းပေါ်လဲကျသွားခဲ့ပါတယ်။လဲကျနေတဲ့ Brooks ကိုလူနာအရေးပေါ်ကဲသေးအဖွဲ့ကရောက်ရှိချိန်ရဲအရာရှိ Roof ကိုအခြားရဲတွေကဝိုင်းဝန်းနှစ်သိမ့်ဖို့ကြိုးစားခဲ့ကြတာတွေ့ရပါတယ်။ဆေးရုံရောက်ချိန်မှာတော့ Brooks တေဆုံးပြီဖြစ်ကြောင်းကြေညာခဲ့ပါတယ်။အခုလိုပြစ်ခတ်ဖမ်းဆီးမှုကြောင့်တေဆုံးခဲ့တဲ့ဖြစ်ရဲ့အတွက်စနေနေ့မှာဆန္ဒပြပွဲတွေဖြစ်လာခဲ့ပြီးအစပိုင်းမှာငြင်းငြင်းကြက်ကြက်ဖြစ်ခဲ့ပေမဲ့နောက်ပိုင်းမှာအကြမ်းဖက်မှုတွေဖြစ်လာခဲ့ပါတယ်။ဆန္ဒပြသူတွေဟာမြို့ရဲ့အဝေးပြေးလမ်းမကြီးကိုပိတ်ဆို့ဖို့ကြိုးစားခဲ့တယ်လို့ Brooks ကိုပြစ်ခတ်ဖမ်းဆီးခဲ့တဲ့နေရာဝင်းဒီစားတောက်ဆိုင်ကိုလည်းပြာကျသွားတဲ့အထိမီးရှို့ခဲ့ကြပါတယ်။ဒီလိုအကြမ်းဖက်ဆန္ဒပြပွဲကြောင့်လူပေါင်း36ယောက်ကိုဖမ်းဆီးခဲ့ပြီးစားတောက်ဆိုင်ကိုစတင်မီးရှို့ခဲ့သူလို့တန်တရားရှိနေတဲ့လူကိုဖမ်းဆီးဖို့ရဲတွေကရှာဖွေနေပါတယ်ရှင်။